အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရေးလှုပ်ရှားခဲ့တာကြောင့်အသက်14နှစ်အရွယ်မှာတာလီဘန်စစ်သေးကြွားတွေရဲ့ပြစ်ခတ်တာခံရပြီးတော့ခေါင်းမှာဒဏ်ရာရခဲ့တဲ့မာလာလာယူဆပ်ဆိုင်ဟာသူ့ရဲ့မွေးရည်မြေပါကစ္စတန်နိုင်ငံဆွတ်တောင်ကြားမှာရှိတဲ့မင်ဂိုရာမြို့ကိုဒီကနေ့စနေနေ့မှာပြန်လည်ရောက်ရှိလာခဲ့ပါတယ်။အမျိုးသမီးငယ်တွေပညာသင်ကြားကွင်ရာရီသူ့ရဲ့ကြိုးပမ်းမှုတွေကြောင့်ပဲအသက်အငယ်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်တယောက်ဖြစ်တဲ့ဂုဏ်ပြုခံထားရသူဖြစ်ပါတယ်။သူရရှိခဲ့တဲ့နိုဘယ်ချီးမြှင့်ငွေတွေကတချို့ကတော့ဆွတ်တောင်ကြားမှာမိန်းကလေးစာတင်ကြောင်းတကြောင်တည်ဆောက်ဖို့လှူဒန်းခဲ့ပြီးတော့အဲ့ဒီစာတင်ကြောင်းကိုတော့ဒီလောက်အစောပိုင်းမှာပဲစပြီးတော့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။မာလာလာဟာလက်တလော့ဗြိတိန်နိုင်ငံမှာအခြေချအနေထိုင်နေပြီးတော့အောက်စ်ဖို့ဒ်တက္ကသိုလ်မှာပညာသင်ယူနေတာဖြစ်ပါတယ်။ဆီးရီးယား၊ကင်ညာ၊နိုင်ဂျီးရီးယား၊ဂျော်ဒန်နဲ့ပါကစ္စတန်ပါဝင်ကမ္ဘာတဝန်းလက်နက်ကင်ပြည်ပခဒေသတွေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရရေးကူညီပေးနေတဲ့မာလာလာဖန်ရမုံငွေအဖွဲ့ကိုပူးရဲတည်ထောင်ထားသူလည်းဖြစ်ပါတယ်။အသက်12နှစ်အရွယ်ထိမိန်းကလေးငယ်တွေဘေးကင်းလုံခြုံစွာနဲ့လွတ်လပ်ပြီးတော့ဒန်းတို့ညီများရဲ့ပညာသင်ကြားခွင့်ရဖို့အတွက်မာလာလာဖန်ရမုံငွေအဖွဲ့ကအဓိကအကူအညီပေးတာပါ။အခုချိန်မှာအသက်20ရှိပြီဖြစ်တဲ့မာလာလာဟာတမယိုးကြအစင်လာလွမ်းမှုမှုကြီးတဲ့သူ့ရဲ့မွေးရည်မြေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရဖို့အတွက်အသက်17နှစ်အရွယ်လောက်ကစပြီးရဲရဲဝံ့ဝံ့ရှေ့ထွက်ပြီးပြောဆိုလာခဲ့သူဖြစ်ပါလိမ့်ရှင်။